တိုကီနိုင်ငံအစ္စတန်ဘူမြို့ကနိုက်ကလပ်မှာနှစ်သိက္ခူနေ့ကလူပေါင်း39ယောက်သေဆုံးတဲ့တိုက်ခိုက်မှုတွေတန်မြတ်ရှိသူတနသမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတိုကီမီဒီယာတွေကပြသခဲ့ပါတယ်။ဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်ရင်မြန်မာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များများပါဝင်နေမယ်။စကားပြောတာတော့မတွေ့ရပါဘူး။ဗီဒီယိုဘယ်ချိန်ကရိုက်ကူးထားလဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တူဂီအနာဘာနီကတော့လွန်ကျွေးကင်မရာကမှတ်တမ်းတင်ထားတဲ့တန်မြတ်ရှိသူသနသမားရဲ့ခဝဝပုံတပုံကိုအစောပိုင်းမှာထုတ်ပြန်ထားပါတယ်။တခိုက်မှုနဲ့ဆက်နွယ်ပြီးအစ္စတန်ဘူမြို့ကအတတုတ်လေစိတ်မှာနိုင်ငံသားနှစ်ယောက်ကိုအနာဘာနီဖမ်းဆီးခဲ့ကြောင်းလဲတူဂီမီဒီယာတွေကအင်္ဂါနေ့မှာဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုဖော်ပြတာတော့မရှိပါဘူး။တခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုထိမ့်သိမ်းထားကြောင်းလဲတူဂီဒုတိယဝန်ကြီးချုပ်ညူမန်ကတ်တူမတ်စ်ကတင်းလာနေ့ကပဲဒိန်းနောက်တွေကိုပြောဆိုခဲ့တာပါ။ဒီနေ့အစောပိုင်းကအစ္စတန်ဘူမြို့မှာရှိတဲ့ရေနာနက်ကလပ်အပြင်မှာရဲတယောက်နဲ့အရသားတယောက်ကိုပစ်တတ်ပြီးတဲ့နောက်တနသမားကအထဲကိုဝင်ရောက်ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုဖြစ်ပွားရင်နက်ကလပ်ထဲမှာနိုင်ငံသားအများအပြားပါဝင်လူ6ယောက်လောက်ရှိနေပြီးတချို့ကတော့အနည်းနားမှရှိတဲ့ဘော့စဖိုရက်ရေလက်ချားနဲ့ခုန်ချထွက်ပြေးကြပါရဲ့။တနသမားကတော့နက်ကလပ်ကထွက်ပြေးတဲ့လူထဲရောက်ပြီးလွတ်မြောက်သွားတယ်လို့လည်းအာနာမိုင်းကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်လူ90လောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ကြပါရဲ့။